ကိုဗစ်ကပ်ဘေးကြောင့်နှစ်နှစ်ကျော်ကြာပိတ်ထားတဲ့ထိုင်းမြန်မာနယ်စပ်တွေကနယ်စပ်တရားတွေပြန်ပြီးတော့ဖွင့်မှုအတွက်ထိုင်းနိုင်ငံနဲ့မြန်မာနှစ်နိုင်ငံလုံးကပြင်ဆင်နေချိန်မှာပဲနယ်စပ်တွေကနေတရားမဝင်ဝင်ရောက်လာတဲ့မြန်မာတွေဟာအစုလိုက်အပြုံလိုက်ဝင်ရောက်လာနေစေဖြစ်ပါတယ်။မေလ၁ရက်နေ့ကနေမေလ၄ရက်နေ့အထိနယ်စပ်၄ခုကနေဝင်လာတဲ့တရားမဝင်မြန်မာ250ဝန်းကျင်လောက်ဖမ်းဆီးခံခဲ့ရပါတယ်ဒီသတင်းကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနှစ်နိုင်ငံလုံးမှာကိုဗစ်ကပ်ရောဂါတွေဖြစ်နေတာကြောင့်ကိုဗစ်ကပ်သက်ချက်တွေအရနှစ်နှစ်ကျော်ကြာပိတ်ထားတဲ့ထိုင်းမြန်မာနယ်စပ်တွေကနယ်စပ်တရားတွေပြန်ဖွင့်ဖို့အတွက်ထိုင်းနဲ့မြန်မာနှစ်နိုင်ငံလုံးကပြင်ဆင်ဆွေးနွေးနေကြတာပါဒီလိုအချိန်မှာပဲမြန်မာနိုင်ငံအတွင်းကနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်အလုတ်ကင်ရှာဖွေလိုတဲ့သူတွေကထိုင်းမြန်မာနယ်စပ်အသီးသီးကနေအစုလိုက်အပြုံလိုက်အထောက်ထားမဲ့ဝင်လာနေတာကြောင့်နေ့စဉ်ဖမ်းဆီးခံရပါတယ်။ဒီရက်ပိုင်းတွင်မေလ၁ရက်နေ့ကနေ၄ရက်နေ့ထိနယ်စပ်၄ခုကနေဝင်လာတဲ့တရားမဝင်မြန်မာ250ဝန်းကျင်လောက်ဖမ်းဆီးခံရတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ်
။ထိုင်းနဲ့မြန်မာနှစ်နိုင်ငံပူးတွဲပေါ်ဆောင်တဲ့နယ်စပ်ကိတ်တွေပြန်ဖွင့်တော့မယ်လို့သတင်းတွေကြေကြေပြန့်ပြန့်ဖြစ်ပေါ်နေတယ်။ထိုင်းဘက်ကလည်းတရှိကျမကြီးဒုံချိုကြီးနဲ့သူတွေကြီးကပြင်ဆင်ထားတဲ့ချိန်မြန်မာဘက်ကလည်းတန်ရှင်းတွေပါတယ်နှစ်နိုင်ငံလုံးကအကုန်လုံးတရားဖွင့်ပြင်ရင်နေဆက်ကိတ်တွေဖွင့်ပြင်အစစ်အပြေအောင်လုပ်နေတဲ့ချိန်မှာအခုတရားဝင်မြန်မာတွေရယ်နေဆက်လမ်းနေရာတွေပြောတရားဝင်ဝေးရောက်နေကြသေးပါပဲဒေလ3ရက်နေ့ကထိုင်းနိုင်ငံမြောက်ပိုင်းချင်းလိုက်ကြီးနဲ့မက်ဆိုင်မြို့နယ်ထဲမှာ30နဲ့30ယောက်ဝင်နေပြဒေလ2ရက်နေ့ကတော့ထိုင်းနဲ့မပြည်နယ်နေဆက်ခန့်ချနာဘူးဒီပြည်နယ်မောင်မြို့နယ်ထဲမှာတရားမဝင်မြန်မာ58ယောက်ဝင်ပါတယ်။မေလ10ရက်နေ့မှာတော့ထိုင်းနဲ့ချင်းပြည်နယ်နယ်စပ်တပ်ပြည်နယ်ဝမ်းကျောက်မြို့ထဲမှာ54ယောက်ဝင်ပါတယ်။အဲထိုင်းနိုင်ငံတောင်ပိုင်းပရာကျွတ်ခီရီခန်ပြည်နယ်ထဲမှာ98ယောက်ဒီနေ့မေလ10ရက်နေ့မှာအဖမ်းခံရတယ်ဗျ။အဲဒါကြောင့်မလို့အခု2022မေလထဲမှာပထမ4ရက်အတွင်းမှာ250ဝန်းကျင်ပေါ့242ယောက်တရားမဝင်မြန်မာတွေဖမ်းခံရတယ်ပေါ့ဗျာ
ပြီးခဲ့တဲ့ဇန်နဝါရီလနဲ့ဖေဖော်ဝါရီလအတွင်းမှာတော့အထောက်ထားမဲ့မြန်မာ1000ဝန်းကျင်လောက်အဖမ်းခံရပြီးမတ်လအတွင်းမှာတော့1000ကျော်အဖမ်းခံရတာပါဧပြီလအတွင်းမှာလည်း1900ကျော်အဖမ်းခံရကြောင်းဦးမိုးကျိုးကပြောပါတယ
်ပြီးခဲ့တဲ့ဧပြီလထဲမှာတော့တရားမဝင်မြန်မာ1900ယောက်နဲ့လူမောင်ကို14ယောက်ဖမ်းဆီးထားပါတယ
်အခုအခါမှာတော့ထိုင်းနိုင်ငံဘက်ကလုံခြုံရေးတင်းကျပ်စွာချပြီးဖမ်းဆီးစစ်ဆေးနေတာပါအဖမ်းဆီးတွေများနေပေမဲ့လူပုံကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ရှိနေသေးမှုကိုဗစ်ကပ်ရောဂါကိုထိန်းချုပ်ဖို့နဲ့ထိုင်းနိုင်ငံအတွင်းလူပုံကူးမှုတွေကိုထိထိရောက်ရောက်အေးအေးယူဆောင်ရွက်နိုင်ဖို့ပြည်내အသီးသီးကအုပ်ချုပ်ရေးမှုတွေကိုလည်းထိုင်းပြည်ရဲ့ဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားပါတယ်အထောက်ထားမဲ့မြန်မာတွေကတော့ထိုင်းမြန်မာနယ်စပ်တွေကနေနေ့စဉ်ဝင်ရောက်လာနေပြီး2022ခုနှစ်တနည်းလုံးအတိုင်းတာနဲ့ဖမ်းပြီးတဲ့နိုင်ငံသားသားရှေ့ပြောင်းလို့သမားအရေးအတွက်6000ကျော်လောက်ရှိမယ်လို့လဲထိုင်းနိုင်ငံမှာအလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုပေါင်းထားတဲ့ Migrant Labor Development Network ကစီးရင်ပြုစုထားပါတယ်အဲ့ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်ရှင
်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်